Yatha Po Song Yi Win Yi, U Wang Mien Kaung Song Ne, Nyin Nyan Yi Pho Song Mu Committee Apwet Hne Ne, Twe Song Swe Ni Ya Ma, Lu Wang Tet Democratic Party Ga, Bo U Song Committee Win Ni Phit De, Okra U Wang Mo Zo, Athwe Thwe Twin Yi Mu, U Ngwe Lin, U Zo Zo Thon Ne, U To To Thon No Tet Yauk Khae Ja Bi, Myama Su Wa Bat Ga Do, U Wang Mien U Song Ga, U Tla Maung Swe, U Tin Maung Tan Sa De, Apwet Win Khun U Kan Ne, Nyin Nyan Yi Chu Song Mya, Tet Yauk Ja Ba De. Digani Suni Bo Ne Pat Tat Lu, Okra U Wang Mo Zo Ga, Da Ha Prathama Song Chain Twe Da Phit De Lu, Aku Lu Pyo Ba De.ဒီဆွေးနွေးပွဲဟာအနှစ်20ကျော်ကာလအတွင်းမတရားသင့်ကြေညာခံရတဲ့လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီနဲ့မြန်မာအစိုးရတို့ပထမဦးဆုံးအကြိမ်တွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်လို့လည်းဗိုလ်ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးတိုးတိုးထွန်းကဆိုပါတယ်ဒီကနေ့ဆွေးနွေးပွဲကရရှိတဲ့အခြေအနေတွေနဲ့ပတ်သက်လို့သူတို့အနေနဲ့ဘာတွေဆက်လုပ်မယ်ဆိုတာကိုလည်းသူကအခုလိုပြောပါတယ်
ဒီဆွေးနွေးမှုကပရောဆက်ဖြစ်တယ်ဖြစ်တဲ့အကြောင်းကိုဒီပရောဆက်ကိုဆက်သွားနိုင်အောင်ကျွန်တော်တို့ကပါတီရဲ့မှာလူရဲ့မှာဒီလိုစီအများစုတွေကြားရမှာလဲကျွန်တော်တို့ကဒီဆွေးနွေးမှုတွေတင်ကြမှုတွေလောက်အောင်မှာဖြစ်တယ်ဖြစ်ဆက်ပြီးတော့ဒီတဲ့ပုံမူပြီးတော့ကောင်းမွန်တဲ့အခြေရလက်တစ်ခုရအောင်ကျွန်တော်ဆက်သွားအောင်လို့ကျွန်တော်တို့အဲ့လိုဒီဆောင်ပါ
လူပောင်တဲ့ဒီမိုကရက်တစ်ပါတီကို1988ခုနှစ်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေပြီးအော်တိုဘာလ14ရက်နေ့ကဦးမိုးသီးစွန်ဦးဆောင်တဲ့ဗဟိုလုံးမှုဆောင်ရှင်ဦးနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်1992ခုနှစ်နိုဝင်ဘာလ9ရက်နေ့မှာဥက္ကဋ္ဌဦးမြင့်စောဦးဆောင်တဲ့ဗဟိုကော်မတီကလက်နက်ကင်တော်လိုင်းနေမြေမာနေပလောမှာပြောင်းရွှေ့အခြေစိုက်ခဲ့ပြီးမြန်မာဒီမိုကရေစီရေးကြိုးပမ်းမှုတွေကိုဆက်လက်လှုပ်ဆောင်နေတာဖြစ်ကြောင်းပါ